အရင်ဆိုးရလက်ထက်ကနိုင်ငံရေးအကျဉ်းသားလို့အတိအမှတ်အပြုမခံရတဲ့လက်ကျန်နိုင်ငံရေးအကျဉ်းသားစီးရင်ကိုအစိုးရတည်တာဝန်ရှိသူတွေရဲ့အကူအညီနဲ့စီးရင်ပြုစုခဲ့ရမှာလက်ရှိအကျဉ်းထောင်တွေထဲမှာရှိနေတဲ့အရေးအတွက်က200နီးပါးရှိပြီးတော့ပျောက်ဆုံးနေတာကလည်း100ကျော်ရှိတယ်လို့သိရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကျော်ထင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။လက်ကျန်နိုင်ငံရေးအကျဉ်းသားစီးရင်စီးစီးကော်မတီကနိုင်ငံအနှံ့အပြားကအကျဉ်းထောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားစီးရင်ကိုစီစစ်ရမှာလူတို့ရှေ့ပြုတ်အပွဲစည်းတွေအပါအဝင်အကျဉ်းဦးစီးဌာနနဲ့ရဲတပ်ဖွဲ့နိုင်ငံရေးပါတီကိုယ်စားလှယ်အစရှိတိုင်းနဲ့ဖွဲ့စည်းထားပါတယ်။ကော်မတီဝင်တယောက်ဖြစ်တဲ့နိုင်ငံရေးအကျဉ်းသားများဖွဲ့ချုပ်တာဝန်ရှိသူကိုညိုထွန်းကကြားရှိနေတဲ့အကျဉ်းသားတွေရဲ့အခြေအနေကိုခုလိုရှင်းပြပါပါတယ
်။ဟိုကျွန်တော်တို့ဆီကပို့လိုက်တာရောအကျဉ်းဦးစီးကဆက်ဆေးလိုက်တာရောပို့လိုက်တာရောကျွန်တဲ့အဖွဲ့ကြီးပို့လိုက်တာရောအလုံးပေါင်း400ရှိတယ်ခင်ဗျာ။ဟုတ်ကဲ့400မှာစက္ကန့်စီက196ရောက်ကြက်ခံဆိုကြက်ခံဆိုရ196ရောက
်ဟုတ်ကဲ့
အချုပ်က28ရောက
်ဟုတ်ကဲ့
နောက်ပြီးတော့56ဦးကလွတ်ပြီးပြီ
အဲ့ဒီအထဲမှာရခိုင်နဲ့ကချင်ပါလားဗျအ
ဲတချို့ဟာတွေပါတယ်ခင်ဗျတချို့ဟာတွေမပါသေးဘူးနောက်ဟိုတူပုတ်ကိုပို့တာရောနောက်ရှာမတွေ့တာက119ရောက်ရှိတယ်ဗျအ
ဲ့ပျောက်ဆုံးဆိုတာဘာဖြစ်လို့ပျောက်ဆုံးနေရလဲဗျအ
ဲဒီပြီးတဲ့စီးရင်နေနဲ့နောက်ဟိုလူနာမည်တွေနဲ့ဖြစ်နာမည်တွေနဲ့အဲ့လိုမျိုးတွေလွဲကုန်လွဲနေတာပေါ့
ဟုတ်ကဲ့အချင်းအောင်တွေမှာတည်ဆုံးလာတယ်နောက်တော့ရဲဘက်စခန်းတွေမှာပျောက်ဆုံးသွားတာတွေဒါတွေကဖြစ်နေရဲ့လားဗျအ
ဲ့အဲ့ကကျွန်တော်တတ်မပြောနိုင်ဘူးခင်ဗျဟု
တ်ကဲ့
ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဘက်ကပေးတဲ့စင်းရယ်လေတောင်းတဲ့တော့စူးစီးပြီးတော့ရတဲ့စင်းကိုပေးရတာလေ
ဟုတ်ကဲ
့ဥမာဆိုပါစို့ဗျာဟိုနာမည်ထပ်နေတာဆို၄ဦးတွေ့ရတာမျို
းဩဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲကွန်ညွန်
တချို့ဆိုလို့ရှိရင်လွတ်သွားတာမျို
းဩဟုတ်ပြီဗျာ
တချို့ကျတော့နာမည်ဆင်ပြင်ပြီးတော့လိုက်လို့မရတာ
ကျွန်တော်တို့ကစဉ်းစားမိတာတခုပေါ့နော်တခြားဟာတခြားတစ်ချက်ပေါ့အမပေါ်တာတွေပဲပါသွားလို့ပေါ့လေအချုပ်သားတွေအဖြစ်နဲ့ပေါ်တာတွေပဲပါသွားပြီးတော့မှအဲ့လိုမျိုးပျောက်ဆုံးသွားတယ်ဆိုတော့အနေထားတွေကရှိနေတာလားမေးကြည့်တာ
ပါအဲ့ဒါတော့ကျွန်တော်တို့မနေ့ပြန်သွားပြီးလေးလာကြည့်မှသိမယ်ခင်ဗျာ
လက်ကျန်နိုင်ငံရေးအကျဉ်းသားစီးရင်စီစဉ်ရေးကော်မတီမှာနိုင်ငံရေးအကျဉ်းသားများဟောင်းအဖွဲ့လေးပါဝင်ပါတယ်သူတို့ကအကျဉ်းသားတွေကိုမိခိုနေတဲ့မိသားစုဝင်တွေကိုလည်းကူညီထောက်ပံ့နေတယ်လို့ဆိုပါတယ
်ဒီလိုမျိုးကျွန်တော်တို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့ဒီအချက်ထဲမှာနမတိတစ်ချက်ကနိုင်ငံကြီးများအားလုံးသိရမရှိလို့ရောနမတိထဲမှာခုနအကိုမေးတဲ့မိကွာနမတိကနိုင်ငံကြီးအချင်းသာအဲ့ဒါအထက်မှာရှိတဲ့ပုံပုံများကိုပြောပါတယ်နိုင်ငံကြီးအချင်းသာနိုင်ငံကြီးအချင်းသာဟောင်းများနဲ့ဒီကောင်တို့ညီသားကြီးများဟာထောက်ပံ့ကူညီရေးဆိုတဲ့အချက်ကြောင့်မလို့ခုနအကိုပြောတဲ့နှစ်ခုစလုံးအချင်းသာရောအချင်းသာရောအဲ့ဒီလူတွေရဲ့အဲဒီစံပါရေးဘဝတွေစီမံရေးဘဝတွေစီမံရေးဘဝတွေထိုင်းဘာသာစကားနဲ့လမ်းလမ်းမြင်ကြလို့ကျွန်တော်တို့တောင်းချင်းပြနေပါတယ်ခု
ဆိုတော့အခုအနေထားကအရင်ကနဲ့ဆိုင် imminent တိုးတက်လာတယ်လို့ပြောနိုင်တဲ့အနေထားလားခင်ဗျာ
မှန်ပါတယ်ခုအခုအလိုက်ကြည့်တော့ကျွန်တော်တို့ပြောဖို့စောင့်ကြည့်တယ်ဗျာအဲဒါအတန်ရက်ကတော့လူကိုချိုးပေါက်တာအတန်ရက်ကတော့အခုချိန်ကြီးထောင်ကြီးကြီးမှရှိနေတယ်ကျွန်တော်ရေးစောင့်ချက်မှုကလည်းခုံးပြီးပြသွားပဲရှိနေသေးတယ်အဲအပြောင်းလဲမှုဆိုတာကဥပစာကြပါဆိုဗျာဒါကဒီဒီအခုတော့အပိုင်နာနဲ့စားတယ်အခုကတော့အဝါစားဖြစ်သွားတယ်။နော်။အဲ့ဒါဆင်းရဲဆောင်းချောက်မှုကအရင်ကစားရင်နည်းနည်းအတွတ်တက်မှုရှိတယ်။တော့ကြလွဲလို့ကိုလေး။အဲဒီဒီကမှအရင်ကတွတ်တက်သွားတယ်ဆိုတာတော်တော်လေးကိုပြောဖို့ဆောက်ပါသေးတယ်ကို
။လက်ကျန်နိုင်ငံရဲ့အကျဉ်းသားများစီးရင်စီစေးရမှာနိုင်ငံရင်းနဲ့ဆက်ဆက်ပြီးအချင်းထောင်တွေထဲမှာအချင်းကြက်ခန့်နေရသူဆိုတဲ့အတိတ်ပဲဖွင့်ဆိုချက်နဲ့စီးရင်ပြုစုထားတာဖြစ်ပါတယ်။ဒီကော်မတီကိုသမဏရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစောသိန်းကဦးဆောင်ပြီးဖွင့်ဝင်နေအဖြစ်ရှစ်စချင်းမျိုးဆက်ကျောင်းသားကောင်းဆောင်ဦးကိုကိုကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးညံဝင်းချမ်းတိုင်းရင်းသားမဒီမိုကရေစီအဖွဲ့ချုပ်ကဦးခွန်ထွန်းနိုင်ငံရေးအကျဉ်းသားများကုညီဆောင်ချက်ရဲ့အဖွဲ့ AAPP နိုင်ငံရေးအကျဉ်းသားများအဖွဲ့နဲ့နိုင်ငံရေးအကျဉ်းသားများအဖွဲ့ချုပ်စတဲ့အရက်ဖက်လူမှုအဖွဲ့စည်းတွေကကိုယ်စားလှယ်အကျဉ်းဦးစီးဌာနနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့ကတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားပါတယ်ခင်ဗျာ